မြန်မာနိုင်ငံအစိုးရအသစ်မှာတာဝန်ယူရမယ့်ပြည်ထောင်စုဝန်ကြီး18ဦးရဲ့အမည်စင်းကိုဒီကနေ့မှထုတ်ပြန်လိုက်ပြီးဖြစ်ပေမဲ့လို့တွက်ဖက်တာဝန်ယူရမယ့်ဝန်ကြီးဌာနတွေတော့မရှိသေးပါဘူး။ဒီအထဲမှာမွန်အမျိုးသားပါတီကအတူတရာဥက္ကဋ္ဌနိုင်သက်လွင်ဟာလည်းပြည်ထောင်စုဝန်ကြီးအဖြစ်စီရင်မှာပါရှိနေတယ်လို့တိုင်းရင်းသားဝန်ကြီးဌာနဝန်ကြီးအဖြစ်ခန့်အပ်ချင်းခံရမယ်လို့သတင်းထွက်ပေါ်နေပါတယ်။ပြည်ထောင်စုဝန်ကြီးနိုင်သက်လွင်ကို VOA ဝိုင်းတော်သားနိုင်ကွန်းအိမ်ကနေဆက်သွယ်မေးမြန်းချက်ကိုကြားကြားမှာပါရှင်။
ဝန်ကြီးနတ်သက်လွင်နေနဲ့တိုင်းတန်းရေးရဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်ခန့်အပ်သွားမယ်လို့သတင်းတွေပေါ်ထွက်နေပါတယ်။တကယ်လို့တိုင်းတန်းရေးရဝန်ကြီးဌာနကိုကင်တယ်ခွင့်ရမယ်ဆိုရင်ဘယ်လိုအကောင့်တွေပေါ်ရွားဖို့ရည်မှန်းထားပါသလဲခင်ဗျာ
။ကျွန်တော်တို့တိုင်းတန်းရေးရဝန်ကြီးဌာနကိုတာဝန်ယူနေဆိုင်မလားလို့ပြောတော့အဲ့လေကိုကလည်းတိုင်းတန်းနဲ့ပတ်သက်ပြီးတော့လှုပ်ခဲ့တာနှစ်ပေါင်းများနေပြီဆိုတော့တိုင်းတန်းရေးဆိုရင်တော့တာဝန်ယူပေးမယ်လို့ပြောတာပဲဟုတ်တယ်နော်။ကျွန်တော်တို့တိုင်းတန်းနဲ့ပတ်သက်ပြီးတော့မှန်မှဆိုရင်သမရတို့ရေဟုတ်င်းတို့စက်တော်တည်ယုံမှာပေါ့တိုင်းရင်းသားတွေကလူလားချက်တွေပါတယ်လဲကျွန်တော်တို့ကနှိမ့်နှိုင်းလေးကိုအစိုးရအဖွဲ့လည်းမပေါ်သေးဘူးလေရှင်းလုံးလားရှင်းပါဆက်လို့မလဲဆိုတော့နောက်တက်တဲ့အစိုးရကသူဘယ်လိုလမ်းကြောင်းကိုတွားမယ်ဆိုတော့ကျွန်တော်တို့လည်းမသိသေးဘူးလေအစိုးရကမှဖွဲ့ရသေးဘူးရှင်းလုံးလားစေဘယ်ဘုံဒီဌာနပါတယ်လို့ရမယ်ဆိုတော့ဘာမှမသိသေးဘူးလား
ဟုတ်ကဲ့တိုင်းတိုင်းရေးရဝန်ကြီးဌာနထားရှိတဲ့ဟာဒီမနဲ့တန်းသူညီမျှရေးမရှိလို့တရားခွဲလိုက်တဲ့သဘောလားလို့တချို့တိုင်းသားတွေကတော့ပဝေမကျမှုဖြစ်ပေါ်နေတာပေါ့နော်
တိုင်းသားရေးကိုပို့ပြီးတော့ပြည်လဲအောင်တိုင်းသားရေးကိုပို့ပြီးတော့ဒီဖက်တွေပြည်တော်စုလောက်တဲ့နေရာမှာပြည်တော်စုရဲ့ကင်တွယ်ရမယ့်အာဏာပြည်နယ်တိုင်းရဲ့ကင်တွယ်ရမယ့်အာဏာတွေကိုကျွန်တော်တို့ခွဲဝေတဲ့အခါကျတော့နော်ပို့ပြီးတော့ပြောဆိုလို့ပို့ပြီးတော့တောင်းဆိုပို့ပြီးတော့ကိုယ်ဆိုင်လို့ရအောင်ဆိုတော့ပြေလည်အောင်ဆိုတော့ဒီတိုင်းသားရေးရဝန်ကြီးဌာနကအများကြီးကျွန်တော်တို့အကြည့်ပြုမယ်လို့တင်လို့ကျွန်တော်တို့ကလည်းလက်ခံတယ်အဲ့ဒီတာဝန်လည်းကျွန်တော်တို့ယူခဲ့တာပဲ
ဟုတ်ကဲ့နောက်တစ်ခုကရွေးကောက်ပွဲနိုင်ရ NLD အစိုးရဖွဲ့နိုင်ရင်တိုင်းနယ်ပြည်နယ်တွေမှာ NLD ပါတီကကိုယ်စားလှယ်ကိုပဲဝန်ကြီးချုပ်ခန့်သွားမဲ့ပေါ်တိုင်းဒါပါတီတချို့ကတော့ကြေလည်မှုတွေမရှိခဲ့ဘူးတိုင်းဒါတွေရဲ့ပြည်နယ်တချို့မှာတော့အနိုင်ရတိုင်းဒါပါတီတွေကိုဝန်ကြီးချုပ်ခန့်ဖို့တောင်းဆိုမှုလည်းရှိခဲ့ပါတယ်အဲ့ဒီအမြင်ပေါ်မှာဝန်ကြီးအနေနဲ့ဘယ်လိုသိမြင်ပါလဲခင်ဗျာ
ဒီ2008ခြေကံဥပဒေနဲ့တွားမယ်ဆိုရင်ဝန်ကြီးချုပ်ရရင်လည်းပဲအဲ့ဒီပြည်နယ်ကဝန်ကြီးချုပ်တွေလည်းဒီပြည်တော်စုအစိုးရကခိုင်းထားတာပဲဒီခွင့်ပြုမလုပ်ရမယ့်ဟာဒီဆိုရင်ဒီမှထူးခြားချက်မရှိကျွန်တော်တို့တောင်းဆိုရင်တန်းတူရေးရဒါပေမဲ့ပြည်နယ်ကဝန်ကြီးချုပ်ကပြည်နယ်ကကျွတ်တော်ပြည်နယ်အမတ်တွေကနေပြီးတော့ယူချေပြီးတော့အဲ့ဒါတင်မြောက်တဲ့ဝန်ကြီးချုပ်မှသာလင်တာမှန်ကန်ခု2008ခြေကဥပဒေကမှန်မှန်မမှန်မူမမှန်ပဲဆိုတော့ဒါတွေတွားပြီးတော့ထည့်စဉ်းစားနေလို့ရှိရင်ဝန်ကြီးချုပ်ရရင်လည်းဘာဟုတ်တယ်ပြည်တော်စုမှာပဲအာဏာရှိတာ
လက်ရှိအစိုးရကနေပေါ်ဆောင်နေတဲ့တိုင်းဒလနဲ့ကန်အဖွဲ့အစည်းတွေနဲ့အပြစ်ခံရစေရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
2008ခြေကံဥပဒေကတပ်ကမတော်ကထုခွေပေးထားတဲ့ခါကျတော့သမရကနာမည်ထံလောက်ပဲရှိတဲ့သဘောမျိုးတက်ရောက်နေတဲ့ခါကျတော့ပြီးခဲ့တဲ့အစိုးရကပြောတာဒါဒီမှာချင်းလေးပွဲလုပ်နေတော့ဟုတ်ချမ်းပြီးမှတခါတဲ့တိုက်ကြခိုက်ကြလုပ်နေတယ်အဲ့ဒီစိုးပွဲရက်ထဲမှာကတိုက်ပွဲဖြစ်နေတာဆိုတော့ဒါကဘုံမမပုံစံမကြဘူးပေါ့သူတို့နောက်တက်လာမဲ့စိုးရအစ်စ်ကတော့ဘယ်လိုလာမဲ့ဆိုတာတော့တမတော်နဲ့တူရင်ကြီးဆိုင်တိုင်ပင်ပြီးမှအဲ့ဒါဒီအဖြေကိုသူကဆက်လုပ်လို့ရမှာပေါ့
ပြီးတော့တိုင်းသားတွေမြို့မနဲ့စစ်မှန်တဲ့ဘက်ထရီပြည်တော်စုတိစောက်ရေးပေါ်မှာကတော့ဝန်ကြီးရဲ့အမြင်သဘောထားလေးကိုသိပြရစေခင်ဗျာ
တိုင်းနာမျိုးစအလုံးပါဝင်တဲ့ဆင်းလို့ပွဲဆင်းလုံးတဲ့တို့လိုခါတဲ့တွေ့ဆုံဆင်းလို့ဒီမှပြည်တော်စုကဘယ်တိုင်းသာဒီတိုင်းတွေမယ်ဒီနယ်ကဘယ်တိုင်းသာဒီအနာပြည်ကိုခွဲဝေတဲ့နေရာမှာကျွန်တော်တို့ပြည်တော်စုနိုင်ငံနဲ့ပြည်စော်တဲ့ပြည်တော်စုမျိုးဖြစ်အောင်အလုံးမျိုးစုတွေတခါတဲ့ပြည်လုံးကဲ့သို့လူမျိုးစုနိုင်ငံကြီးဆင်းလို့ပွဲလုံမတားလေးရမယ်ဆိုတာအရင်ကလည်းသူပြောတယ်ကျွန်တော်တို့လည်းလက်ခံပါတယ
်ဝန်ကြီးနာတက်လွင်ဟာအသက်86နှစ်အရွယ်ရှိပြီးတော့လက်ရှိမွန်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်နိုင်တက်လွင်ဟာရန်ကုန်တက္ကသိုလ်ကနေသတ္တနိကဗီဒန်နဲ့ပေါ်ရထားတာဖြစ်ပြီး1958ခုနှစ်ကနေဒီနေ့ထိမွန်နိုင်ငံကြီးမှာလှုပ်ရှားနေသူလည်းဖြစ်ပါတယ်ခင်ဗျာ